အမျိုးသားပညာရေးဥပဒေပြင်ဆင်ပေးဖို့ဆန္ဒရှိတယ်လို့လွှတ်တော်ပညာရေးမြင့်တင်မှုကော်မတီဥက္ကဋ္ဌကပြောဆိုလိုက်ပါတယ်အစိုးရကရေးဆွဲပြဋ္ဌာန်းထားတဲ့အမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်နေသူတွေဘက်ကဆွေးနွေးလိုတဲ့အကြောင်းအရာတွေလွှတ်တော်ပညာရေးမြင့်တင်မှုကော်မတီထံကိုတရားဝင်အကြောင်းကြားလာတာမရှိသေးဘူးလို့လွှတ်တော်ပညာရေးမြင့်တင်မှုကော်မတီဥက္ကဋ္ဌဒေါက်တာချမ်းငိမ့်ကပြောပါတယ်အမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်နေတဲ့အကြောင်းအရာတွေရဲ့ခရီးရှည်ချီတက်လမ်းလျှောက်မှုတည်င်းတပတ်ကျော်ကြာမြင့်လာတဲ့အချိန်လွှတ်တော်တွင်ကအမျိုးသားပညာရေးဥပဒေနဲ့ပတ်သက်ပြီးအရေးယူဆောင်ရွက်မှုတွေနဲ့သဘောထားတွေကိုမတ်တင်ကြီးထိုက်ကဆက်တွေ့မေးမြန်းထားပါရရှင်
။အမျိုးသားပညာရေးဥပဒေကိုမကျေနပ်ကြတဲ့ចောင်းသားတွေရဲ့ခီးရှည်ချီတက်လမ်းလျှောက်ဆန္ဒပြပွဲတွေကသတင်းတပတ်ကျော်ကြာလာခဲ့ပြီးဒီကနေ့မှာတော့လွှတ်တော်ရဲ့ဒုတိယနာယကလွှတ်တော်ပညာရေးမြင့်တင်မှုကော်မတီအကြီးအကဲနဲ့ပညာရေးဝန်ကြီးနောက်လွှတ်တော်နဲ့အစိုးရဘက်ကကိုယ်စားလှယ်တွေကအမျိုးသားပညာရေးဥပဒေပြင်ဆင်ဖို့ဆွေးနွေးခဲ့ကြပါတယ်။လွှတ်တော်ပညာရေးမြင့်တင်မှုကော်မတီအနေနဲ့အမျိုးသားပညာရေးဥပဒေပြင်ဆင်ဖို့ဆန္ဒရှိပေမဲ့ဥပဒေပြင်ဆင်လို့သူတွေဘက်ကလွှတ်တော်ကိုတရားဝင်ပေးပို့လာတာမျိုးမရှိသေးဘူးလို့လွှတ်တော်ပညာရေးမြင့်တင်မှုကော်မတီရဲ့ဥက္ကဋ္ဌဒေါက်တာချန်ကြီးကပြောပါတယ်
ကျွန်တော်ပြောတာတော့မယုံနိုင်ဘူးလေတရားဝင်သူတင်ပြမှာကျွန်တော်ကစဉ်းစားလို့ရပါဘူးအမရီကိုမဟုတ်ဘူးရအခုဆန္ဒပြနေဘယ်သူက organizer လဲဘယ်သူကခေါင်းဆောင်လဲကျွန်တော်ကတွေ့တဲ့လူကပြောစားကြည့်နောက်တစ်ခါကျကျွန်တော်မပြောပါဘူးတမမပြောပါဘူးကိုယ်ဖြစ်ကုန်တော့ဆရာ institution နော်လောနဘယ်ဒီလို institution နဲ့သူလိုအပ်တဲ့အချိန်နဲ့တရားဝင်ရေးပေါ်ရတော်မရေးတော့ကျွန်တော်ဘာလို့ဆက်ကြရမလဲကျွန်တော်ကျွန်တော်လို့ဆိုသူတို့ဘာပြည်စီနေတရားဝင်ဘာဖြစ်စီနေလဲဟုတ်လားကျွန်တော်ကသူတို့ဖြစ်နေတာဒါဖြစ်နေတယ်ကျွန်တော်ပြီးတာတရားတခြားဖြစ်နေမကောင်းလို့ပါသူတို့ကလည်းပုံမြင်နေတယ်ဒါနဲ့ကျွန်တော်ရှိတဲ့ပုံမြင်နေနေသူတို့တောင်းတာကျွန်တော်ပညာရေးတော့ပို့ရဖို့ပဲကျွန်တော်တော့မသိရဘူးသူတော့မတက်တဲ့ဆိုကျွန်တော်ဥပဒေတွေကျွန်တော်လုပ်တယ်လေသူတို့လည်းကျွန်တော်တော့ကျွန်တော်အသေးစိတ်တွေဟိုရုပ်လုံကမဟုတ်တာတွေတိတ်မပြောရင်ဘူးညရုပ်လုံကအနေနဲ့ဆိုရင်သူကျွန်တော်တို့တရားဝင်တရားထားပါမရှိဘူးပြေတယ်မပြလို့မလုပ်ဘူးမဟုတ်ပါဘူးတိုက်ပြီးတော့ကောင်းတာဆိုအခုပြေပေးရမှာပေါ့လုပ်ပြရမှာပေါ့
ဒီကနေ့လွှတ်တော်မှာဆွေးနွေးတာမှာတော့ပညာရေးဝန်ကြီးဘက်ကကျောင်းသားတွေကန့်ကွက်မှုတွေနဲ့ဥပဒေပါပြင်ဆင်တဲ့အချက်တွေကိုတင်ပြခဲ့ပါတယ်လွှတ်တော်ဘက်ကလည်းအမျိုးသားပညာရေးဥပဒေမှာပြင်ဆင်တဲ့အချက်တွေကိုဆွေးနွေးခဲ့ပေမဲ့ဘယ်အချက်တွေကိုပြင်ဆင်ချမလဲဆိုတဲ့သဘောတူညီချက်တော့မရှိခဲ့ပါဘူးဒါပေမဲ့လည်းအခုလိုအမျိုးသားပညာရေးဥပဒေအပေါ်စန့်ကျင်ကန့်ကွက်မှုတွေကနေတော့ပြည်လည်အောင်ဖြည့်ရှင်းနိုင်မယ်လို့လည်းလွှတ်တော်ပညာရေးမြင့်တင်မှုကော်မတီရဲ့ဥက္ကဋ္ဌဒေါက်တာချန်ကြီးကပြောပါတယ်
။ဘာမှတော့မထူးသေးပါဘူးကျွန်တော်ရှိနေတာလို့လားမြင်ရတယ်နော်။ဟိုညီလေးတွေဆိုသူတို့တောက်ဆူတာတွေကျွန်တော်ပေးနိုင်လို့ပေးမှာပေါ့ဗျာ။အခုတိုက်ပြီးကျမှမျိုးဆိုတော့ပေးဘူးပေါ့ဗျာ။ကောင်းတာဆိုခွင့်ပြုမယ်မကောင်းတာဆိုရင်ခွင့်မပြုဘူးပေါ့တိုက်ပြီးတော့မကောင်းရင်ပြောတာပေါ့ကိုယ့်အတွက်ပြောတာမဟုတ်ပါဘူး။ကျွန်တော်ပြောပြောရဲတာအစီအပြေမှာပါနော်အစီအပြေမဲ့ဆိုတာအကြောင်းကိုတိုက်ပြီးအတွက်သူတို့ကလည်းတိုက်ပြီးကောင်းယုံကြည်ချက်ရှိတယ်ကျွန်တော်တို့ကလည်းတိုက်ပြီးကောင်းယုံကြည်ချက်ရှိတယ်အတွေ့အကြုံကြောင့်တော့နည်းနည်းသိကွာကြတာပေါ့ဗျာကိုယ့်အတွေ့အကြုံတွေကိုအခြေခံပြောနေကြတာပေါ့ကျွန်တော်တော့မတ်ချက်ကဘာလို့သူတို့ဟိုဟာဖြစ်တဲ့ဆိုရင်သူတို့ယုံကြည်တာသူတို့ဒီပိုကရေစီပေါ်စီးပင်းစီးကြအတွေ့အကြုံဘာပြတာမရှိဘူးဒီကကချိုးပေါင်းတော့တမျိုးပေါ်ရ
အမျိုးသားပညာရေးဥပဒေကိုတော့ပညာရေးဝန်ကြီးဌာနကရေးဆွဲခဲ့ပြီးလွှတ်တော်ကအတည်ပြုခဲ့ပြီးတဲ့နောက်သမရလက်မှတ်နဲ့ဥပဒေအဖြစ်အတည်ဖြစ်ခဲ့ပြီးဖြစ်ပါတယ်။ဒါပေမဲ့ဥပဒေချင်းသုံးရေးအတွက်နည်းဥပဒေတွေတော့ထွက်ရှိမလာသေးပါဘူး။အမျိုးသားပညာရေးဥပဒေမှာပြဋ္ဌာန်းထားချက်တွေကပညာရေးကဏ္ဍကိုဝန်ကြီးဌာနမျိုးစုံကအုပ်ချုပ်နေတာတွေအမျိုးသားပညာရေးကော်မရှင်နဲ့အစိမ့်မြင့်ပညာပေါင်းစပ်ညှိနှိုင်းရေးကော်မတီတွေထားရှိနေတဲ့ကိစ္စလူတိုင်းတန်းတူပညာသင်ခွင့်နောက်မိခင်ဘာသာစကားကိုသင်ကြားရေးမှာအသုံးပြုသင့်မပြုသင့်ចောင်းသားဆရာတမကတွေဖွဲ့စည်းခွင့်ចောင်းနေကိုအစိုးရကအုပ်ချုပ်မဲ့အစားចောင်းတက်ကတူအုပ်ချုပ်ရေးအဖွဲ့တွေကအုပ်ချုပ်တဲ့ပုံစံကိုပြောင်းလဲမလားဆိုတာနဲ့တည်ယူညွန့်နှန်းတွေကိုဒေသအလိုက်ပြောင်းလဲဖို့စာမိုးဝဲစစ်ဆေးတဲ့စနစ်မတင်မနေရအခမဲ့စနစ်တွေတိုးမြှင့်ဖို့ပညာရေးအသုံးစိတ်တိုးမြှင့်ရေးတွေကိုဆွေးနွေးလိုတဲ့အကြောင်းဆန္ဒပြចောင်းသားတွေဘက်ကထုတ်ပြန်ခဲ့ပြီးဖြစ်ပါရဲ့ရှင်